ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေး KNLA တပ်နောက်ကော့တူးလီတပ်ပြည်သူ့ကာကွယ်ရေးတပ်စစ်ကြောင်းတွေကြားမှာအပြန်အလှန်တိုက်ပွဲတွေဖြစ်နေပါတယ်ဒီကနေ့မှာတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ကျေးရွာတွေဘက်ကိုပစ်ခတ်တဲ့အတွက်ရွာသားတွေထိခိုက်ဒဏ်ရာရခဲ့ပါတယ်ကျေးရွာ၅ရွာလောက်မှာလက်နက်ကြီးတွေကျလို့တချို့ရွာတွေမီးလောင်ကျွမ်းခဲ့ပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်ထဲမှာစစ်ကောင်စီနဲ့ KNL တပ်ကော့တူးလီတပ် PDF တပ်စစ်ကြောင်းတွေကြားတိုက်ပွဲတွေဖြစ်နေတဲ့ကော့ကရိတ်မြို့နယ်ထဲမှာပြီးခဲ့တဲ့ရက်တွေအတွင်းတိုက်ပွဲတွေဖြစ်နေတဲ့နေရာရင်းနှန်းကကျေးရွာတွေပေါ်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတချို့သေဆုံးဒဏ်ရာရခဲ့ပါတယ်။ဒီရက်ပိုင်းအတွင်းရွာ၅ရွာထက်မနည်းမှာလက်နက်ကြီးကျလို့မီးတွေလောင်ကျွမ်းခဲ့ရတယ်လို့တချို့ရွာတွေလည်းမီးရှို့ခံခဲ့ရပါတယ်။မောင်မကျေးရွာအုပ်စုတာယာကုန်းရွာမှာလည်းမနေ့ဇန်နဝါရီလ26ရက်နေ့ကလက်နက်ကြီးကျပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးအပါအဝင်သေဆုံးဒဏ်ရာရမှုတွေရှိနေတယ်ဆိုပြီးဒေသခံတဦးကပြောပါတယ
်အခုတော့ရဲ့ကန်းနီမိကရိုကန်းနီရှိတယ်တော်ပြီးတော့ကော့ချိုက
်
ကော့ချိုက်ကော့ချိုက်တော့ကြဘီအေးဘီအေးရှိုးပြဒီတိုင်းပဲထားရဲအဲ့ပါလက်နက်ကြီးကြီးကနေလည်းရှိတယ်ဘိုင်းကြီးလည်းရှိတယ်ရွာသားတွေကြောင်းပြန်ရဘူးအယူအရသားရတဲ့ရေအရသားနှစ်ယောက်တည်းရဲ့တစ်ဒီယောက်ပါတယ်ဟိုဒေကြီးမကတဲအောင်ရှိတယ်တော်ပြီးတော့ဒီနေ့ပောက်ွဲခဲ့ခြင်းမှာတော့ကာရတယ်ဒီနေ့ပြတော့အဲ့ဒါပဲချိန်ွားကြတာဒီကြတော့ဒီရတော့ပြပြေးတာလေအေးလက်နဲ့ကြီးကြီးနဲ့နာနာပြင့်နေတာအဲ့ကြောင့်အဲ့ဒီလိုသူရှိသားတော်ကြီးရှိတယ်ဒီကသွားမကောက်ရဘူးသူတို့လည်းမကောက်ပါဘူးအဲ့မှာအရသားကြီးကြားတယ်မှာ
မနေ့ကတာယာကုန်းကျေးရွာပေါ်လက်နဲ့ကြီးပောက်ွဲမှုမှာကလေးငယ်တူအသေးဆုံးတာအပြင်ကလေးနှစ်ဦးကတော့ဒဏ်ရာတွေပြင်းထန်စွာရခဲ့ပါတယ်စစ်တပ်ရဲ့ပြစ်ခတ်မှုတွေကြောင့်တောတောင်နေတဲ့တိမ်းရှောင်နေရတဲ့ရွာသားတွေဟာအစားအသောက်တွေလိုအပ်နေကြပါတယ်။ KNU ဘက်ကအခုညီတွေပေးဖို့လုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်
။တို့အခုရှင်းပြချင်းပြီးတော့ဒီက KNU ဘဝနေပြီးတော့ဒီနေ့ပို့ရင်ဘလက်တခါတော့ဆိုရိတ်ခါတွေရောက်ပြီ
။အခုဆိုရင်ကော့ကရိတ်မြို့နယ်တွေကတိုက်ပွဲတွေဖြစ်ခဲ့တဲ့ကျေးရွာတွေမှာမပေါက်ကွဲသေးတဲ့ကြီးစံတွေစစ်ပွဲအတွင်ထောင်ထားတဲ့မိုင်းတွေရှိနေတာတွေကြောင့်ဒေသခံတွေဟာရွာတွေထဲကိုပြန်မလာရဲကြဘူးလို့လည်းပြောပါတယ်။တိုက်ပွဲတွေရန်နာချိန်ဒေသခံတွေကကိုယ့်ရွာကိုပြန်လာချိန်မှာပဲအခုလိုမျိုးလက်နက်ကြီးတွေကြားရောက်ပောက်ကွဲတာတွေမပောက်ကွဲသေးတဲ့ဘုံတွေပေါက်နေတာတွေကိုလည်းကြုံနေရတာပါအခုဆိုရင်ကော့ကရိတ်မြို့နယ်ထဲမှာဇန်နဝါရီလ20လောက်ကစပြီးတိုက်ပွဲတွေဇက်တိုက်ဖြစ်နေတာကြောင့်ဒေသခံတွေအိုးအိမ်စွန့်ခွာတောတောင်တွေထဲပုံအောင်နေထိုင်နေရပါတယ်ရှင်